ပြည်ထောင်နိုင်ငံပါရီမှာကျင်းပတဲ့အမျိုးသမီးကမ္ဘာဖလားကွာတာဖိုင်နယ်ဒုတိယပွဲစဉ်မှာလက်ရှိချန်ပီယံအမေရိကန်အသင်းကအင်းရှင်ပြည်ထောင်နိုင်ငံအသင်းကို2ဂိုးတကူနဲ့အနိုင်ရသွားပါတယ်။အမေရိကန်အသင်းတို့ပထမဂိုးကိုကွဲခြားပြီး5မိနစ်အကြာမှာရာပီနိုကသွင်းယူတာဖြစ်ပြီး65မိနစ်အကြာမှာဒုတိယဂိုးကိုလည်းသူကပဲထပ်မံသွင်းယူလိုက်တာပါ။67မိနစ်မှာတော့ပြင်သစ်အသင်းကဒေါက်ကံပေါ်ရပြီးအဲဒီပြင်သစ်အသင်းရဲ့နံပါတ်3ရင်းအားကနေပြီးတော့ခေါင်းတိုက်သွင်းယူပြီးခြေပကိုယ်ကိုရရှိသွားပါတယ်။အဲဒီနောက်မှာအမေရိကန်အသင်းကလက်ထိပေါ်ဖြစ်ခဲ့ပေမဲ့ဒန်လူကြီးကပြစ်ဒဏ်ပေါ်မပေးခဲ့တာကိုတော့ပြင်သစ်ဘက်ကအတော်လေးမကျေမနပ်ဖြစ်ခဲ့ကြပါတယ်။အဲဒီနောက်မှာပြင်သစ်ဘက်ကဒုတိယခြေပကိုယ်ရဖို့အပြင်းထန်ကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။အခုခါအမေရိကန်အသင်းဟာဆင်မီဖိုင်နယ်တက်လာတဲ့ဒုတိယအသင်းဖြစ်ပါတယ်။